โอเคตราสีอาตักเนี่ยสรุปดีโควิดกูกันอ่ะดูยาสุดที่ชัดเจนอย่างนึงมาจาบบ่เนาะถ้าซ้องอาชีพกากวยซีนี่บ่รู้ดีเนี่ยตัวนี้ไม่ทู้อย่างเว้ยเนี่ยรู้ได้ตัวนี้อูจาไปบ่มาถ้าซ้องกากวยซีทู้บ่รู้ดูดีอั่วส่วนยอเสียอีกอภาษะရှင်းပြတယ်
တကယ်လိုအပ်တဲ့လူတွေရှိလားဆိုတော့ဘူးစလုံးရဲ့လူရှိပါတယ်ဘာလို့လဲဆိုတော့တချို့လူတွေအန်တီဘော်ဒီမထွက်ပါဘူးကိုကျွန်တော်တို့တွေ့ပြီးသားပါပါဆိုတော့အထူးသဖြင့်တော့အရေးကြီးဆုံးအချက်ကဘယ်လူတွေလဲဆိုတော့အဲ့လိုကင်ဆာသမားတွေပမာဏငွေမှာတော့အများကြီးရှိတာပေါ့ဗျာကင်ဆာသမားပေါ့အဓိကတော့နောက်တစ်ခုကတော့အသက်ကြီးတဲ့65နှစ်အထက်လူတွေနောက်တစ်ခုကတော့ဘယ်သူတွေပြင်ပေါ့နော် organ transplant လို့ခေါ်တဲ့ဟိုတခြားလူစီကနေအင်္ဂါတွေကိုယူထားတဲ့လူတွေပေါ့လေဥပမာအသေးတော့ဟိုအစာထိုးတာတို့ကြောက်ကအစာထိုးထားတဲ့လူတွေပေါ့လေဆိုဒီလိုလူတွေကသူကကိုယ်ခန္ဓာကို immune ကျနေတဲ့စေတောက်နေရတဲ့အတွက်ကြောင့်သူတို့မှာအဲ့လို antibody တွေမထွက်လာဘူးဗျာဆိုတော့အဲ့လူတွေအတွက်ကိုတော့လိုပါတယ်သူတို့ဒီခုနလိုမျိုး booster ကိုလိုပါတယ်ဒါပေမဲ့ဘယ်အချိန်မှ booster ပေးရမလဲဆိုတဲ့ဟာတော်တော်လေးစကားပြောတာကိုရဲ့ဘာလို့ဆိုကျွန်တော်အခုကကိုယ်လည်းတွေ့လိုက်ပါမှာ CDC ရဆိုရင်ကျွန်တော်တို့ကို6လနဲ့7လကြာလို့ရှင်ထိုးလို့ရတယ်လို့ပြောတယ်အခုဆိုမော်ဒန်နာဆိုလည်းထိုးလို့ရပါပြီ GNG ဆိုလည်းဒုတိယတလုံးထိုးလို့ရပါပြီဆိုပြီးတော့ပေးလိုက်တယ်ပေါ့နော်ဆိုတော့ထိုးနည်းလူဆိုတာပဲတရုတ်ပြည်ကထုတ်တဲ့ Sinovac ဒီသူတို့အနေနဲ့ဒါမျိုး clinical trial ထွက်လာမှာပါဒါပေမဲ့6လကျော်သွားလို့ရှင်ရင်တော့ခုနလိုပြောတဲ့65နှစ်အထက်ကျွန်တော်တို့မှလည်း data တွေထွက်လာမှာလို့ထင်ပါတယ် maybe 65နှစ် Sinovac ကလိုချင်လို့မယ်ပေါ့နော်မလိုချင်လည်းမလိုဘူး maybe နှလုံးထဲထိုးလို့ဟိုဘယ်လိုခေါ်မလဲကောင်းတဲ့ဈေးလေးဖြစ်ချင်းဖြစ်နေမှာပေါ့လေဆိုတော့ကျွန်တော်အနေနဲ့ပြောရလို့ရှင်တော့အခုချိန်ထိတော့ဘာမှတိကျပြတ်သားတဲ့အဖြစ်တခုတော့မရှိသေးဘူးပေါ့လေ for side of bag အတွက်ကတော့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီ covid ရောဂါဖြစ်ပြီးတဲ့လူတွေမှာတော့ဒီသဘာဝကကိုယ်ခံအားရတယ်ဆိုပေမဲ့ဘယ်လိုအချိန်မှာသူတို့လဲကာကွယ်ဆေးပြန်ထိုးလို့လဲဆရာကြီ
းဒီယောဂါကြောင့်ရလာတဲ့ immunity ပေါ့နော် natural သဘာဝအရရလာတဲ့ immunity ကတဖြည်းဖြည်းကျရင်နဲ့ဟိုအဖြစ်သွားပါတယ်ကြောက်ကြွယ်သွားပါတယ်ဒါသိကြပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကဘယ်လိုပြောလဲဆိုတော့โอเคပထမနှစ်ပတ်မှာတော့ vaccine လုံးဝထိုးလို့မရပါဘူးဘာဖြစ်လို့ဆိုဒီရောဂါလက္ခဏာရှိနေသေးတာဟုတ်တခြားလူကကူးတော့နံပါတ်1ကဆိုတလအတွင်းကိုထိုးလို့ရလားဆိုထိုးလို့ရပါတယ်တလကြောင်လို့ရှင်လည်းထိုးလို့ရပါတယ်ဘယ်အချိန်ထိစောင့်လို့ရလဲမထိုးဘဲနဲ့နေလို့ရလားတချို့လူကမင်းငါမထိုးဘဲနဲ့ဘယ်လောက်အချိန်ထိနေလို့ရသလဲဆိုတော့ဘယ်လောက်ထိနေလို့ရလဲဆိုတော့ကံဒီကံမတော့ပြောလို့တော့မရဘူးဒါပေမဲ့လည်းကျွန်တော်တို့ခံမှန်းကြည့်ရ3လလောက်အထိရတော့ okay တယ် antibody ကတဖြည်းဖြည်းနဲ့ကျကျသွားတယ်ပေါ့3လလောက်ကျော်သွားလို့ရှင်တော့မရှိတဲ့လောက်ကိုကျသွားနိုင်တယ်ပေါ့ဆိုတော့ဖြစ်နိုင်လို့ရှင်တော့ပထမ3လရောက်လာရပြီပထမ3လအတွင်းမှာထိုးပါအဲဒါပေမဲ့လည်းဘယ်နှလုံးထိုးရမလဲဆိုတော့နောက်တစ်ခုထပ်ပြောတာပေါ့လေဆိုတော့ကျွန်တော်ကတော့အခုအချိန်မှာကျွန်တော်ဒီနိုင်ငံမှာတော့ Sinovac ဆိုတော့ကျွန်တော်လည်းသိမပြောရဘူးကကျွန်တော်ဒီနိုင်ငံမှာတော့ကျွန်တော်တို့ကဘာကိုပြောလဲဆိုတော့ဒီ Pfizer ပဲဖြစ်ဖြစ် GNG ပဲဖြစ်ဖြစ် Moderna ပဲဖြစ်ဖြစ်ဘာပဲရရသလုံးပဲထိုးလိုက်โอเคတယ်ဘာဖြစ်လို့လဲဆိုတော့ယောဂရထားပြီးတဲ့လူကိုကျွန်တော်တလုံးထိုးလိုက်ခြင်းဒီကျွန်တော်တို့ booster ပေးလိုက်တဲ့လူမျိုးပဲပေါ့နော်ဒီဟာဒီ topic ကိုကျွန်တော်အနေနဲ့လွန်ခဲ့တဲ့3လပြောလို့ရှင်ကျွန်တော်မပြောရဲပါဘူးဘာလို့လဲဆိုတော့ကျွန်တော်မှ data လည်းမရှိဘူးလုပ်တဲ့ experience လည်းမရှိဘူးပေါ့နော်အခုဆိုရင်တော့ယောဂရထားပြီးတဲ့လူဆိုရင်တော့ကျွန်တော်တို့ကတော့တလုံးပဲထိုးလိုက်တယ်3လအတွင်းမှာထိုးကြည့်လိုက်တယ်ထိုးလိုက်ပြီးသွားလို့ရှင်ဘာလို့လဲဆိုတော့သဘောကတော့ယောဂရထားရဲဆိုတာကျွန်တော်တို့ဆေးကိုနှလုံးထိုးထားတယ်လို့မျိုးပဲပေါ့လေတတ်မှတ်လိုက်တယ်ပေါ့ပြီးတော့သူ့ကို booster တလုံးပေးလိုက်တဲ့သဘောပဲပြီးလို့ရှင်ကျွန်တော်တို့ကနောက်6လလောက်ဒီမှာကြာလို့ရှင်နောက်ထပ်တလုံးပြန်ထိုးမလား6လကျော်ရင်နောက်ထပ်တလုံးပြန်ထိုးမလားပေါ့နော်အဲ့လိုမျိုးသူတို့ discussion လုပ်ပါတယ်ဆိုတော့ဗမာနိုင်ငံမှာတော့ Sinovac ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ထင်ပါတယ်နှလုံးလုံးထိုးခြင်းနဲ့ထိုးလို့တော့ရနိုင်မယ်လို့တော့ထင်ပါတယ်တလုံးနဲ့ထိုးကြည့်ရတော့ကျွန်တော်အမှားတော့မခံရဘူးကျွန်တော်မဆန်ဘူးတဲ့အတွက်ကြောင့်လေအဲ့ဒီအပိုင်းကိုပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီလူအများကိုခံအားကြားဖို့အတွက်ပေါ့နော်မဖြစ်နိုင်ဦးစားပေးထိုးရမယ်သူတွေဆိုလို့ရှိရောဘာကိုဒီကထောက်ပြတယ်ဆရာကြီ
းတခြားလူတွေကိုပေါ့နော်မတက်တဲ့ဒီနေရာမှာရှိတဲ့လူတွေကိုပေးလို့ရှိရင်တော့အများကြီးကောင်းလာမှာပေါ့နော်လေဆိုတာလေဗမာနိုင်ငံမှာကျွန်တော် example ရူမေးနီးယားကိုပြောခြင်းလေဆိုတော့ဘောကဒီအီတလီမှာဖြစ်သွားတယ်သူ့ပြည်နာနိုင်ငံတွေမှာဖတ်ဖတ်ဖတ်ဒီ case အများကြီးဖြစ်သွားတယ်ရူမေးနီးယားမှာအခုကျမှဖြစ်လာတယ်ဆိုတော့ဒီလိုဆိုတော့ကျွန်တော်တို့မှာတောင်တန်းဒေသတွေရှိပါတယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့ဆိုတော့ဥမာကချင်ပြည်နယ်မှာဆိုလဲကျွန်တော်တို့တော့ကြားတာပဲအဲ့လိုမျိုး case ဖြစ်လာတယ်ဆိုပြီးတော့ဟိုသတင်းတွေတက်လာတော့တွေ့တယ်ပေါ့လေဆိုတော့ဗမာနိုင်ငံမှာတော့သတင်းဒီလိုဖြန့်ချိမှုပိုင်းမှာလည်းတချို့ပိုင်းတွေကလည်းအားနည်းတဲ့ပိုင်းဆိုတော့ကျွန်တော်တို့လည်းမသိဘူးပေါ့နော်ဟိုဘယ်နေရာမှာသတင်းတွေထွက်လာတယ်ဘယ်နေရာမှာကိစ္စဖြစ်တယ်လဲဆိုတော့မသိဘူးဆိုတော့ဒီနေရာမှာထိုးလို့ရတဲ့အခွင့်အရေးရှိလို့ရှင်ပထမတလုံးဖြစ်လဲထိုးပါဒုတိယတလုံးကတလကျော်သွားလို့ရှင်လည်းထိုးလို့ရပါတယ်ဟို၄ဘတ်အတိအကျမှထိုးရမယ်ဆိုတာမျိုးက မရှိပါဘူး6ပတ်ကြာလို့ဒုတိယတလုံးရတယ်ထိုးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီလူများကိုခံစားရဖို့လုံးဝမထိုးရတဲ့တဲ့ဒီလိုကိုဥစားပေးထိုးတဲ့ချိန်မှာဒီကာကွယ်ဆေးထိုးပြီးသူတွေအတွက်ရောပေါ့နော်အားလုံးအတွက်အဓိကကာကွယ်တင့်တဲ့နေရာတွေဆိုရောဒီနိုင်ငံတကာအဖြစ်အပျက်တွေကမြန်မာနိုင်ငံအတွက်ဘယ်လိုထောက်ပြရလဲဆရာကြီ
းစားတော့ဆိုင်ဒီမှာဆိုအပြင်မှာစားမလားအထက်မှာစားမလားကျွန်တော်ဒီနယူးယောက်ကတော့ဗက်ဆင်းထိုးကိုကပ်ပြားလေးကျွန်တော်တို့တယ်လီဖုန်းထဲမှာထုတ်လိုက်သေးတယ်ဆိုတော့အဲ့ဒီကပ်ပြားမရှိလို့ရှင်ပေးမဝင်မှုကိုဆိုတော့ကျွန်တော်ပြောချင်တဲ့သဘောကအလွာပေါင်းမြောင်များစွာသောနေရာကလူတွေကပါဝင်ပတ်သက်ရပါမယ်ဒီယောဂါကိုထိမ့်ဖို့တော့ကကိုဒီအစိုးရတခုတည်းလောက်တာရလို့မဟုတ်ဘူးဒါကဟိုကိုယ့်ရဲ့စီးပွားရေးတခုတည်းနဲ့ဟိုတနည်းအားလိုမျိုးပေါ့နော်လူရောက်ဆုံးရဆိုကလပ်ဖွင့်နေဆိုတာမျိုးကလုံးဝမလုပ်တဲ့အရာတခုပါနောက်တစ်ခုကဗမာနိုင်ငံမှာတော့အများစုကဒီလက်ဖက်ရည်ဆိုင်လို့ဒီလိုမျိုးပေါ့နော်လက်ဖက်ရည်ဆိုင်ဆိုတာကလေဟို open လို့တော့ပြောကြတာပေါ့နော် open ဆိုလေဟာတယ်ထဲမှာဖြစ်တယ်လို့ပြောတယ်ဒါပေမဲ့လည်းကိုစဉ်းစားကြည့်ခုံလေးကတည်တည်လေးပဲလေးယောက်ထိုင်ကြည့်လိုက်တယောက်မျက်နှာတယောက်ကတ်နေတာပဲဆိုတော့ဒါတွေကအရန်ကိုကုနိုင်တဲ့အနေထားရှိတာပေါ့နော်နောက်တစ်ခုကဒီလက်ဖက်ရည်ဆိုင်မှာဖြစ်တဲ့ရေလေးချမ်းမကွက်တီးကင်နာတွေတယောက်လက်ကနေတယောက်ကင်နာတွေဟိုကျွန်တော်တို့ဒီ hand sanitizer လို့ခေါ်တဲ့လက်ကိုဖျန်းတဲ့ဆေးရည်တွေရှိတာကြီးတော့ဒါကြီးပုံမှာအများကြီးမူတည်တယ
်ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်တော့ကြော်ဖို့ရှိရမဆရာ
အရေးကြီးတဲ့တစ်ချက်ကတော့ကိုယ့်ရဲ့ယောဂနေမကောင်းဖြစ်တယ်ထင်လို့ရှိရင်အလုပ်ကိုမသွားပါနဲ့ဘာဖြစ်လို့လဲဆိုတော့ကိုတရက်လောက်အလုပ်မသွားခြင်းနှစ်ရက်လောက်အလုပ်မသွားခြင်းဒီကိုအလုပ်ခွင်မှာရှိတဲ့လူကောင်းမြောင်များစွာရဲ့အသက်ကိုတစ်ခါတလေကာကွယ်တော့နေပါလေ
ဟုတ်ကဲ့ကျေးဇူးများဖြစ်ပါတယ်ဆရာ